ဩစတြေးလျနိုင်ငံအနီးပစိဖိတ်သမုတ်ထရားထက်ကကျွန်းတစ်ခုပေါ်ကစခန်းတွေမှာညစ်တွေနဲ့ချီထိမ့်သိမ်းခံထားရတဲ့ဒုက္ခသည်တွေကပထမအတော့ဟာအမေရိကန်ပြည်ထောင်စုမှာအမြင့်အခြေချနေတိုင်းမို့အင်္ဂါနေ့ကထွက်ခွာသွားပါပြီ။ပပူဝနျူဂီနီမြောက်ပိုင်းကမဲနစခန်းကနေဒုက္ခသည်22ဦးရောဟာမြို့တော်ပို့တ်မော့စပီကမှာလျင်စီးရမှာဖြစ်ပြီးတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့ကတစဉ်အမေရိကန်ပြည်ထောင်စုကိုထွက်ခွာကြမှာဖြစ်ပါတယ်။နူရူကျွန်းပေါ်မှာထိမ့်ထားတဲ့ဒုက္ခသည်အယောက်30ပါတဲ့ဒုတိယအတော့ကိုတော့လာမယ့်ရက်ပိုင်းအတွင်းအမေရိကန်နိုင်ငံကိုပို့ပေးမယ်လို့ပို့တ်မော့စပီမြို့မှာရှိတဲ့အမေရိကန်တပ်ရုံးကလူလူဆက်ဆံရေးအရာရှိဘာဗလီတက်ကာကပြောပါတယ်ဒုက္ခသည်ပေါင်း1950ကိုအမေရိကန်ပြည်ထောင်စုကလက်ခံရေးသမရဟောင်းဘရက်အိုဘားမားအစိုးရတက်တန်းကုံဆုံးခါနေ့ချိန်မှာဩစတြေးလျနိုင်ငံနဲ့သဘောတူညီမှုရထားခဲ့တာပါအဲ့ဒီသဘောတူညီမှုအရဒီဒုက္ခသည်တွေကိုပထမအတုပ်ဖြစ်ပေးပို့မှာဖြစ်ပါတယ်သမရဒေါ်နယ်ထရမ့်ကသမရတာဝန်ယူပြီးနိုင်ပိုင်အကြာမှာပဲဩစတြေးလျဝန်ကြီးချုပ်မဲလ်ကွမ်တန်ဘူနဲ့တယ်လီဖုန်းဆက်ပြောဆိုချိန်အတွင်းအဲ့ဒီသဘောတူညီမှုကိုတိုက်ခိုက်ပြောဆိုခဲ့ပါတယ်နောက်ဆုံးမှာတော့ဒုက္ခသည်တွေကိုလက်ခံဖို့သဘောတူခဲ့တာဖြစ်ပြီးတိမတိုင်ခင်ဖေဖော်ဝါရီလမှာတော့ဒါဟာအဒမ်ဒီးလ်ညံဖြစ်တဲ့သဘောတူညီမှုဆိုပြီးတွစ်တာမှာရေးသားခဲ့ပါတယ်